ညာတဘုံထညာတဘုံထညာတဘုံထ
အားလုံးအောင်ကြညာတဘုံထ
မောင်ရည်နဲ့သိမ့်ဖျားဆညာတဘုံထအ
ဟောင်းနေဖြုတ်ချညာတဘုံထ
ငါတို့ကြိုက်တာပြောကြညာတဘုံထ
မင်းတို့မကြိုက်ရင်ကြော်သွားကြညာတဘုံထ
လူကြီးသူမကနကောစညာတဘုံထရင်ကျေးမှုတော်လည်းအစညာတဘုံထညာတဘုံအပိုင်းသုံးဖြစ်ပါတယ်ကျွန်တော်ကသိမ့်ဖေပါမောင်ရည်မိတ်ဆွေပါဒီတစ်ပိုင်းမှာတစ်နဲ့သုံးညာကိစ္စလို့ပြောလို့ရတယ်လို့ digital ကိစ္စတဘုံထမှာဖြစ်ပါတယ်ညာတဘုံထရဲလို့ပြောတဲ့နေရာမှာကဏ္ဍဆိုမှုလိုတယ်လို့မောင်ရည်နဲ့သိမ့်ဖေကခံယူထားပါတယ်ဒါလည်းတကူးတကားမဟုတ်ပါဘူးညာပိုင်းလက်သေးမညက်ဖို့တားတဲ့အဖွားကိုလျှက်စင်မီကိုပြပြီးတော့ဒီမှာမီးပေါ်နေပြီအဖွားရဲ့အဲ့ဒါမှောင်နေလို့အရင်ကမညက်ခိုင်းတာလို့ပြန်ရှင်းပြဖို့ညာဘက်ကြီးကောင်းလျှော်တာကိုအသက်အန္တရာယ်ရှိတယ်လို့ထိထိပြပြလုပ်နေတဲ့ကြီးတော်ကိုဒရိုင်ယာလေးပြပြီးတော့ဒါအချောက်ခံစမ်းလို့ပြန်ရှင်းပြတာအစလို့ဖြစ်ချင်းပြက်ချင်းနမိတ်ကြီးလေးပါသဘောတရားတွေကိုနားလည်ပြီးတိတ်တိတ်ကလေးမြင်းနဲ့စွန့်ခွာသွားတဲ့သူ့ရဲကောင်းတွေကလည်းညံတဘုံထခြင်းပဲဖြစ်ပါတယ်အရှိပိုင်းများမှာတော့မောင်ဝင်ကပညာရေးနဲ့ငယ်ဘဝအကျဉ်းထွေထွေကိုအာပေါင်အာရင်တန်တန်တဘုံထခဲ့ပြီးဖြစ်ပါတယ်အချို့မိတ်ဆွေတွေကကောင်းတဲ့ဘာကြောင့်နဲ့ digital ထောပနာပြုကြလို့တဘုံထခြင်းစိတ်ပူကြွခဲ့ပါတယ်ဆိုတော့ဒီနေရာမှာညံတဘုံမိတ်ဆွေတွေကိုတခုဝင်ခံကျင်တာကဒီအစီအစဉ်ကတခုခုကောင်းသွားဖို့တခုခုပြောင်းလဲသွားဖို့အဲ့လောက်ကြီးထိမရွယ်ပါဘူးခင်ဗျာညံတဘုံမိတ်ဆွေတွေနဲ့တခုပြောကျင်တာကတော့အစုလိုက်အဖွဲလိုက်တုံးအောင်မှုဆိုတာအလွန်တရာအန္တရာယ်ကြီးလို့ကြောက်ဖို့လဲကောင်းပါတယ်ဒီလိုအစုလိုက်ဖွဲလိုက်တက်ညီလက်ညီတုံးအောင်မှုကြောင့်မိမိနေရဝင်းကျင်တခုပျက်စီးသွားရင်ရင်ကျေးမှုတခုပျောက်ဆုံးသွားရင်လူမျိုးစုတခုနစ်နာသွားခြင်းနောက်ဆုံးကုံကုံပြောရရင်နိုင်ငံကြီးတစ်ခုလုံးဖီယိုဖီယဲဖြစ်သွားခဲ့ရင်ပေါ့ဗျာငါတို့ပြောခဲ့တာပဲဦးလေးတို့ဒါတွေကြိုသိလို့တတိပေးခဲ့တယ်အ ਨੇ ဆုံးတော့အဖေအဲ့ဒီငတုံးနေနဲ့မပေါင်းခဲ့ပါဘူးကွာလို့နောက်မျိုးဆက်တွေကိုတတ်သိပြပြီးတော့သမိုင်းတရခန့်အဖြစ်ကခေါင်းဆောင်ထွက်ဖို့အလီပိုင်လုပ်တဲ့သဘောပါပဲတိုင်းဖေတို့ဟာဝူခုံးကားကိုသူများအိမ်မှာတွားကြည့်တဲ့ခေတ်ကနေကြီးပင်းခဲ့ပြီးတော့အခုတော်တဲ့တောင်တွေပြန်ရောက်တဲ့အချိန်နဲ့ဦးခုံးကားကိုပဲဖုန်းတစ်လုံး၅ယောက်နဲ့ရဲဘော်ရီနဲ့စုကြည့်ရတဲ့ခစ်ကိုပြန်သွားခဲ့ရလေတော့အတွေ့တစ်ခုရမိပါတယ်။တင်းဖေတို့ကြည့်နေတဲ့ဖန်သားပြင်တစ်ဖက်ချမ်းကဘာအရှိန်ကြီးနဲ့တိုးတက်သွားတယ်။လူငယ်တွေဟာနှစ်ပိုင်းအတွင်းမှာမီလီယံနဲတွေတထေးကြီးတွေဖြစ်သွားကြတယ်။ကဏ္ဍဆောင်ကထိုးတက်သွားတယ်။ဒါပေမဲ့ဖန်သားပြင်တစ်ဖက်ချမ်းမှာရှိနေတဲ့တင်းဖေပါဝင်မြန်မာပြည်ကလူအုပ်ကြီးကတော့ဒူးကလေးပစိတုတ်ထိုင်ပြီးခစ်ဆိုးကြီးရဲ့ဘဝအမောဖြေအောင်ဘာမှမသိရဲ့တိုင်းကားတွေကိုငေးငေးကြည့်ရတဲ့အခြေအနေကမတက်နိုင်ခဲ့သေးပါဘူးဗျာဒီနေ့တိမ့်ဖီတို့သဘုံထားမဲ့ကိစ္စကတော့တပတ်တပြက်ခံစားခဲ့ရတဲ့ digital ဘဝကိုပြန်ငေးကြည့်ရင်မှားခဲ့သမျှတနည်းမမှန်သေးသမျှပြန်သုံးသပ်သဘုံထားခြင်းနဲ့သဘောပါပဲတိမ့်ဖီတို့လိုရက်ွက်ထဲမှာငားနှိုက်လိုက်ဂျင်ဝိုင်းလေးငေးလိုက်စိုက်ကား300ဘူးလောက်စီးလိုက်အကြော်ဆိုင်လေးထိုင်လိုက်အိုရာလေးကိုဖက်ချန်လေးဝယ်တော့လိုက်နေနေတယ်လူငယ်သက်သိုက်ဖို့ကတော့ digital ဆိုတာခေဦးကာလရေတော့အင်မတန်မှစမ်းလာပါတယ်စမ်းလုံးလို့ခက်လန်းလန်းကနေလဲကြည့်ရတယ်လို့ပို့ပြီးတော့လဲရင်ခုန်ရလို့လားမသိပါဘူးအသက်အရွယ်ရောက်လာတော့သူ့အကြောင်းကိုပို့ပြီးတော့ပြောပြစ်ဆွေးနွေးပြစ်ညှင်းခုန်ပြစ်လာပါတယ်လွန်ခဲ့သော15နှစ်ကိုပြန်ကြည့်ရင်2009ရွှေဝါရောင်အရေးခင်းကြီးကိုတွေ့ရပါတယ်အဲ့ဒီအချိန်မှာလမ်းမပေါ်ယဟန်ရှင်လူတွေကျောင်းသားလူငယ်တွေကလက်သီးလက်မောင်းတမ်းပြီးအာနာရှင်ကိုတော်လှန်နေတဲ့အချိန်မှာအင်တာနက်ဆိုင်တွေကလည်းလူချမ်းသာရက်ွက်အချို့မှာအစပြုနေပြီလို့လူချမ်းသာရက်ွက်ကသိမ့်ဖေရဲ့မိတ်ဆွေတွေကပြန်ပြောပြတဲ့သူတို့ငယ်ဘဝတွေမှာမကြာခဏကြားဖူးပါတယ်အဲ့ဒီအချိန်မှာသိမ့်ဖေတို့ကတော့ဂျင်ပေါက်လို့ကောင်းတုံးဂေါ်လီရိုက်လို့ကောင်းတုံးနှစ်တန်းသုံးတန်းกว่าတဲ့အကိုကြီးမကြီးတွေလှုပ်သမျှအားကြအတူယူတုံးကာလပဲဖြစ်ပါတယ်ကိုဘောကိုပြန်ကြည့်ပြီးပြောတဲ့သဘောပါအခြားသူတွေကတော့တိမ့်ဖေတဲ့ပို့ပြီးတော့အချိန်ရောအကျိုးရှိရှိအသုံးချခဲ့ရလဲဖြစ်နိုင်ပါတယ်တခုတွေးမိတာကရန်ကုန်မြို့ကြီးဟာပုံမှန်တစ်ချက်ဖြစ်ခဲ့မယ်ဆိုရင်မြောက်ကလာရွှေပြည်သားလှိုင်သာယာတိမ့်ဖေတို့အဖွဲ့တွေဟာငားစာခွေးစာအကျွေးခံရတဲ့ပုံမှန်အနာသားတွေလိုပါပဲပုံမှန်တစ်ချက်ဖြစ်တဲ့ဆိုတော့ရန်ကုန်သားကုံကိုမရမကဖဲ့ယူပြီးတော့ဂုံကြွနေကြတာပါဒါပေမဲ့အခြားသူတွေနဲ့ရှင်ရင်တော့အမြဲတမ်းအနှိမ်ခံအမြဲပါပဲ။နေရာထိုင်ခင်းမော်မူတီဗီခွဲခြားခြင်းဟာ ဒီတော်လိုင်းနဲ့အတူတူပြီးဆုံးအောင်လို့တစိုက်ကတ်သူတွေရောတစိုက်ကတ်ခံရသူတွေပါအတူတူဝအားထုတ်ကြမဲ့ခောက်ရိုးကျိုးအရာတစ်ခုဖြစ်ပါတယ်မိမိခြေချမိရနေမြေတတ်မှတ်ချက်ပေါ်ခွဲခြားဆက်ဆံခံရခြင်းဟာအင်မတန်ပဲနေရထိုင်ခက်လာပါတယ်အဲ့ဒီဒေသရဲ့ယဉ်ကျေးမှုလူမှုစည်းပွားနဲ့ဖိနှိပ်ခွဲခြားဆက်ဆံခံရမှုတွေကိုကြော်လွန်ပြီးတော့ခေတ်ဆက်ဆက်လက်ဆင့်ကမ်းလာတဲ့ဆင်းရဲမွေးတေမှုတွေကြောင်းမနေနိုင်မှုတွေအသက်မွေးပညာနည်းပါးမှုတွေနောက်တော့စစ်တပ်နဲ့နိုင်ငံရေးသမားတွေရဲ့လက်တလုံးကြားနိုင်ငံသားစီစီကတ်မူဝါဒတွေနောက်ဆုံးဒေသဆိုင်ရာအုပ်ချုပ်ရေးရန်တရားရဲ့ငွေရပေါက်ရလန်းရှာလိုမှုကြောင့်လူမိုက်တွေနဲ့လက်ဝါးချင်းရိုက်ခဲမှုတွေကြောင့်လိုင်သာယာမြောက်ကလာမှာနေတဲ့လူငယ်တွေဟာညွညွညစ်ညစ်ဒေသကလူငယ်တွေအဖြစ်အများကြီးတစိုက်ကတ်ခြင်းကိုခံခဲ့ရပါတော့အဲ့ဒါရဲ့အကျိုးဆက်အနေနဲ့အမှုခင်းတွေပေါ်များတာအမှုခင်းတွေနဲ့ရှောင်လွှဲလို့မရတာနောက်ဆုံးတစီစီယာကိုပတ်စံပေးပြီးတော့ကားငှားခြင်းတောင်မှမလိုက်ခြင်းနဲ့လူညွန့်တုံးမှုတွေကိုရင်စည်းခံရတာတွေကအကျိုးဆက်ပါပဲဒါကတော့စကားဆက်လို့ digital ဘုံမရောက်ခင်ပေါင်မုတ်အနာသာဘဝတူတွေအတွက်လမ်းကြုံရန်ထောင်ခြင်းသဘောဖြစ်ပါတယ်ဆိုတော့ digital ကိစ္စစကားဆက်ရင်2008လောက်မှာစပြီးတော့ရုပ်သံတွေမြန်မာပြည်ဝင်ဖြစ်ပျက်နေတဲ့သတင်းတွေကိုဆက်လောင်းကြည့်ရတဲ့အနေနဲ့တဆင့်သိမ့်ဖေတို့ဖမ်းယူကြည့်ရှုရပါတယ်အဲ့ခါမှာဂျပန်သတင်းတောက်ကြီးကိုတနက်နဲ့ပြစ်ခံရတဲ့ရုပ်သံဖိုင်တွေဖုန်းကြီးတွေဖြိုခွင်းခံရတဲ့ပုံရိပ်တွေနိုင်ငံတကာမီဒီယာတွေမှာဟိုးလေးတကျော်ဖြစ်နေတဲ့မြန်မာပြည်ရသတင်းတွေကိုမြင်ရသိရအံ့ဩရပါတယ်အခုပြန်တွေးကြည့်တော့ဒါတွေကအဲ့ဒီခေတ်က digital ဖုန်းတကူတွေကိုကောင်းကောင်းသုံးနိုင်ခဲ့တဲ့သတင်းတောက်များရဲ့အကောင်းမှုပါပဲအခုကြတော့လေဘာပဲဖြစ်ဖြစ်သတင်းဥယျာဉ်ပြီးရောဆိုပြီးတက်ဆိုင်ရာမီဒီယာတိုက်အသီးသီးကမစီစစ်ပဲတင်နေတဲ့သတင်းတွေပွားထနေရလဲသူတို့ကောင်းမှုပါပဲအဲ့ဖြစ်စဉ်တွေရဲ့နောက်ပိုင်းမှာပဲသိမ့်ဖီတို့ဖတ်ခဲ့ရတဲ့ Surveillance နှင်းမောင်တို့အလုတ်များပါတော့ရေ Surveillance ဆိုတာအင်္ဂလိပ်စကားလုံး Surveillance ကလာတယ်မြန်မာမှုပြုတ်ပြီးခေါ်တာဖြစ်မယ်အဓိပ္ပာယ်အရတော့လှုပ်ဝက်ထောင်းလန်းခြင်းခြေရာခံစောင့်ကြည့်ခြင်းအစရှိသဖြင့်စုံတောင်းများရဲ့လုပ်ရည်တွေကိုဖော်ကျူးထားဖြစ်ပါတယ်ဒါကြောင့်လဲကိုနှင်းမောင်တယောက်ဘာဖန်ဖန်မိနေရပါပဲသူ့နာမည်ရှိမှ Surveillance သာမတက်ခင်ကိုနှင်းမောင်ဒီလောက်ကြမ်းမယ်မထင်ပါဘူးဗျာဆိုတော့ထိုစားပလင်းများဟာလူတို့ကိုဖြိုခွင်းသလိုဒင်းတို့အကြက်ရိုက်သွားစေခဲ့တဲ့အင်တာနက်ဆိုင်တွေကိုလည်းမျက်စိတောက်တောက်ကြည့်ဖို့ဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာဆယ်တန်းအောင်ပြီးတော့အင်အားထွက်ခွင့်ရတဲ့မိတ်ဆွေအသစ်တွေကတော့အင်တာနက်ဆိုင်အင်တာနက်ကဖေးဆိုတာနဲ့ရင်းနှီးပါမလားမသိပေမဲ့သိမ့်ဖေတို့အဲ့ဒီဘက်ခင်မှာတော့အင်တာနက်ဆိုင်ဆိုတာကခက်ကြက်ကြီးရဲ့ပဒင်းပေါက်တွေပါပဲ။ထိုပဒင်းပေါက်များကိုစားပလင်းတို့အဖွဲ့ဟာပဒင်းစာဆက်ကူကြီးကတ်လိုက်သလိုပုံစိုးပန်းစိုးထုံးပြူကြီးတုတ်ချလိုက်သလိုအင်တာနက်ကဖေးရဲ့ဆိုင်နံရံတွေမှာနိုင်ငံရေးနဲ့ပတ်သက်တာများမရှာရနိုင်ငံခြားမီဒီယာများမကြည့်ရညဉ့်ဉန်းဝက်ဆိုက်များမရှာဖွေရဆိုတဲ့အဆရှိတဲ့စောင်ပုတ်တွေနဲ့သတိပေးချက်တွေလာကတ်လိုက်ပါတော့ရယ်နောက်ဆုံးတစ်ချက်ကတော့သူတို့သုံးခုပြည့်အောင်မရမကစဉ်းစားပြီးထည့်တဲ့သဘောပါပဲဆိုတော့ဒီကိစ္စကိုဆိုင်ရှင်တွေကိုဖိအားပေးသလိုစာရီလည်းကတ်တဲ့အပြင်အင်တာနက်ဆိုင်တွေမှာနင်းပညာအားကိုတဲ့ကီလော်ကားလို့ခေါ်တဲ့ရိုက်သမျှစကလုံးတိုင်းကိုမှတ်တမ်းတင်တဲ့ software တွေကိုကွန်ပျူတာအလုံးစိတ်မသွင်းမနေရသွင်းတဲ့အခြေအနေထိရောက်သွားပါတယ်။အဲ့ဒီခေတ်မှာ George Orwell တို့စာအုပ်တွေထဲက thought police ဆိုခေါ်တဲ့အတွေးပလိတ်တွေလိုမျိုးကိုဘာတွေးနေလဲဘာသိချင်နေလဲအစရှိတာတွေကိုဘယ်သူမှမယုံအောင်လို့မျက်စိတောက်ထောက်ကြည့်နေတဲ့ခေတ်ဆိုးခေတ်ချက်ကြီးပါပဲ။အဲ့ဒီခေတ်မှာလည်းမြန်မာပြည်မှာ blogger များဟာအလွန်တရာခေတ်စားခဲ့တယ်လို့media interview တွေကတဆင်တွေ့ရပါတယ်။တခုရည်ရတာကဘလော့ဂါတွေကိုဟက်ကာလို့ထင်ပြီးနီးပညာသမားတွေကိုမေးတဲ့မေးခွန်းတွေမေးနေတာကတော့ media တွေရဲ့ပေါ်ဆမှုပေါ့ဗျာ။ဒါကလည်းမယိုးရတဲ့ပြည်ရင်းပြစ်ဟာတာတခုလိုပါပဲ။ကျက်စုပင်တို့စီးပွားရေးပိတ်ဆို့တာဒုမမှုပါတို့။ရုံးချိန်ကြီးမှာဂျီမေးတုံးနေရလားဆိုပြီးတော့ပါဆွဲရိုက်တဲ့ရုပ်ရှင်ပြကွက်တွေလိုစိတ်ညစ်တိုင်းထုတ်ထုတ်ရည်လို့ရတဲ့မြန်မာပြည်ရင်းပြစ်ဟာတာတွေပါဗျာ။ဆိုတော့ပြန်ဆက်ကရင်အဲ့ဒီခေတ်ကစလို့လူနည်းစုသာရတဲ့အင်တာနက်ကိုမျက်လုံးတောက်ထောက်ကြည့်လိုက်တာမန္တလေးလူမျိုးရေးအထူးကယုံနောက်ရခိုင်ဒေသစစ်ပွဲတွေနဲ့အခြားအသေးစားလူထုအလှုပ်ခတ်တွေမှာပါအုပ်ချုပ်သူတွေဟာအင်တာနက်ကိုပြေးပြေးပိတ်တဲ့အကျင့်ဖြစ်လာပါတယ်မြန်မာပြည်မှာအခုချိန်ထိလည်းထစ်ကနဲရှိအင်တာနက်ပြေးပြေးပိတ်တဲ့အကျင့်ဆိုးယူအရင်အရက်သားအစိုးရတွေကပျော်ပျော်ကြီးကျင့်သုံးခဲ့တာအုပ်ချုပ်သူတိုင်းကတွင်တွေ့လာတဲ့အရာဖြစ်တယ်လို့အမောင်ချပြီးတော့လိန်ညာအုပ်ချုပ်တယ်ဆိုတာအလွန်တရာလွယ်ကူတာပဲလို့ကျွန်တော်တို့မဲပေးခဲ့တဲ့အရသာအစိုးရကိုယ်တိုင်တောင်မ မငင်းဆန်နိုင်ခဲ့ဘူးထင်ပါတယ်ဗျအခုလေလောလောလတ်လတ်အာနာသိမ့်မှုမှာအာနာရှင်ဟာဒီအချက်ကိုပဲကင်ဆော့ပြီးတော့အင်တာနက်ပိတ်လိုက်ဖွင့်လိုက်လိုင်းတွေကိုနှေးပြလိုက်နဲ့လူတို့ကိုလှုပ်ချင်တိုင်းလှုပ်နေတော့တာပါပဲဗျရခိုင်နဲ့ချင်းပြည်မှာစစ်တပ်ကတောင်းဆိုတဲ့အတွက်အင်တာနက်ဖြတ်တောက်ခဲ့မှုဟာကမ္ဘာပေါ်မှာအရှိကြဆုံးအင်တာနက်ပိတ်ဆို့မှုဖြစ်မှတ်တမ်းတင်ခဲ့ပါတယ်တနည်းကြော်အကြိုက်မှတနားထောက်ညာတဲ့အတွက်ဆိုပြီးအချို့နေရာတွေမှာတူးကြီးပြန်ဖွင့်ပေးတယ်ဆိုတာမြန်မာပြည်ရဲ့ပွင့်လင်းခေတ်အယက်သားအစိုးရခေတ်ဒီဂျစ်တယ်သမိုင်းမှာအယုတ်ဆိုးအကြီးတန်းမှတ်တမ်းတစ်ခုပါပဲဒီလိုကိစ္စကိုညံတဘုံမထနိုင်ခဲ့တဲ့နိုင်ငံတော်ဝန်ကမြန်မာပြည်သူပြည်သားများကောင်းကြီးဩဘာနဲ့ဒီလုပ်ရဆိုးပေါ်မှာထောက်ခံခဲ့ကြလို့ဒီဒေသလူတွေဟာကိုဗစ်ကာလာကြီးကိုဆေးမီးတို့လောက်နဲ့ဖျက်သန်းရင်းလူမှုစီးပွားရေးအဖက်ဖက်ကနှိမ့်ကြရင်နဲ့ဖျက်သန်းခဲ့ရတာကို live လွှင့်ပြီးငိုပြဖို့တောင်မှအင်တာနက်မရှိခဲ့တဲ့အတွက်ဘယ်ဒေသမှတည်တည်ချာချာတိနာလေခြင်းမရှိခဲ့ပါဘူးဒီလိုကိစ္စနဲ့ပတ်သက်လို့တကြွလှုပ်ရှားထုတ်ဖော်ပြောတဲ့လူတွေလည်းထောင်နေနှစ်နဲ့ချီပြီးကြားခဲ့တာကြီးလည်းမြင်ရတွေ့ရပါတယ်ဗျဒါ ਉਹ ပဲအဲ့ဒီခေတ်ကဝင်းကြီးတပါးပေါ့အရင်ခေတ်ကမင်းတို့ဖုန်းတောင်မရှိဘဲနေခဲ့တာပဲမင်းတို့ကလွန်နေဆိုတဲ့အထာမျိုးနဲ့မီဒီယာမှာပြန်ဖြေခဲ့တာတော့စိတ်ထဲမမှတ်တင်တင်ဖြစ်နေခဲ့ပါတယ်အခုတော့တိမ့်ဖေးအပါဝင်ပြည်မကလူတွေအကုန်များအဲ့ဒီဝိတ်ကြွေးလဲလားမသိဘူးအဲတခါကကျွန်တော်ကကန်တို့ဝိတ်တို့ပြောရင်မောင်ရင်ကသူ့အပိုင်းကြရင်ကျွန်တော်ပြန်နှိမ်မှလဲကြောက်ရသေးတယ်ဒါပေမဲ့မြန်မာပြည်သားတွေနားလဲလို့ပြောရရင်အဲ့ဒီဝိတ်များလဲတာတတိုင်းပြည်လုံးအင်တာနက်ပြတ်တာကြီးကြုံရခေတ်ပညာတတ်တွေတော်ရဲတောင်ထဲမှာအပင်ထိတ်တက်ပြီးတော့ဝလုံးကြီးထောင်ပြီးတော့ဖုန်းသုံးကရတဲ့ line ကြတော့လေကိုကြီးစားသူများနဲ့ညားတော့မှကိုဘက်ကစားတစ်ဆောင်လုံးထွက်သွားတဲ့အဖြစ်မျိုးမှာခေတ်ကြီးကထပ်ပိုင်းကျိုးသွားခဲ့ပါပြီအဲ့ဒါကြီးတွေးပြန်ဆက်ရရင်တင်းဖီတို့အရှိပိုင်းမှာမောင်ရင်တို့ပြောတာကြီးနားထောင်ရတယ်ပညာရေးအကြောင်းဘာညာပေါ့ဗျာဆရာဆရာမတွေအကြောင်းပါတယ်ဆိုတော့ဒီနေရာမှာအလွတ်တန်းပလိန်ကြီးညံတဲ့ပုံထားကြည့်ရရင်ကွန်ပျူတာကိုအိမ်တွင်းအောင်လိုမျိုးအမေနဲ့ကတိုင်းစင်လိုမျိုးကြောက်တတ်တဲ့ကြောက်နေတတ်တဲ့နိုင်ငံမှာကြီးပြင်းရလေတော့အချိန်တိုင်းကွန်ပျူတာတွေကိုအခန်းထဲထည့်ထားဖုံသွားတုပ်ပေးနဂရော်လာမှကလကာဖွင့်ရေးပြန်းပေးတဲ့နိုင်ငံလိုမျိုးမှာကလေးဖြစ်ကြတာအကြောင်းသားဖြစ်ကြတာတရုတ်ပြည်ရဲ့အိမ်ပေါ်ဖြစ်ဖို့နှစ်ဖူးမှစကတ်ပေးလိုက်လို့ပါပဲခက်ခဲအဖြစ်ကိုရေးသားခိုးပြီးအာနာတစွန်းတစအသုံးချပြီးကျောင်းသားကျောင်းသူတွေကွန်ပျူတာနဲ့ဝေးအောင်ခြောက်ခက်လှန့်ခဲ့တဲ့ကျောင်းကြီးပါဝင်ဆရာဆရာမများခမားတို့ဟာဒီဖြစ်စဉ်မှာအပြည့်ရှိဆုံးပါပဲမြန်မာပြည်ရဲ့ဇလန်းဟာလူဆိုးအများကြီးနဲ့ကရစက်ဖြစ်ပါတယ်ဆိုတော့အာနာရှင်ကိုဟဲ့အောင်လူဆိုးလို့လက်ညှိုးထိုးလိုက်အောင်နဲ့ကျန်တဲ့သူတွေရဲ့ဇက်ရုပ်ကလူကောင်းဖြစ်မလာဘူးဆိုတာတိမ့်ဖီတို့အသေးချာနားလည်ထားဖို့လိုပါတယ်အားနေရင်လူကိုယ်တိုင်သင်မှတက်တယ်လို့ထင်တဲ့အစဉ်အလာအသင်ခံကျင်တဲ့သူတွေရောသင်ပြခံပူဇော်ခံပုံကိုတွေကိုစားဝတ်နေရေးဆိုတာကိုမမြင်ဘဲနဲ့ပုံကိုထူပုံကိုမြတ်တွေလို့ပူဇော်ကိုးကွယ်နေတဲ့သူတွေရောဒီနေရာမှာအသေးချာညံတဘုံထမှတော်ကားကြပါလိမ့်မယ်။တိမ့်ဖီတို့လူဖွဲ့စည်းမှာမတက်တာကိုဝေမခံခြင်းနဲ့ဆရာဆရာမတွေရှိတယ်။အိမ်တော်ရင်းမပြေလည်မှုတွေကိုသားသမီးပေါ်ပုံချရမိပါရရှိတယ်။မဲလိုခြင်းလို့မှတ်ပုံတင်လုပ်ပေးမယ်လို့ကတိပေးတဲ့နိုင်ငံရေးသမားတွေရှိတယ်။ဘသူမှမတိရမကန်ရတဲ့မှန်လုံခန်းတဲ့ကွန်ပျူတာအိုကြီးတွေလည်းရှိတယ်။ဒီຢာတွေရဲ့အထက်မှာနောက်ွယ်မှာဘေးမှာနေရာတိုင်းမှာဒီလိုဖြစ်စဉ်တွေအတွက်ဇက်ညွန်းရေးနေတဲ့အာနာရှင်စစ်တပ်စနစ်တကျဒရိုက်တာထိုင်ကုန်နဲ့ရှိနေတယ်ဆိုတော့လေတိမ့်ဖီတို့သတိပြုမိပါတယ်ရက်ဆက်မှုမှာကန်းကုံနေတဲ့ဒီလူတစုကိုတိတ်ပြီးတော့ဆဲတာဆိုတာတွေအထူးတလည်းမလုပ်ချင်ပေမဲ့စနစ်ကြောင်ဆိုတဲ့တခွန်းနဲ့အာနာရှင်ပေးထားတဲ့ဇက်ညွန်းမှာလူအဖွဲ့စီအတွက်မိစ္ဆာဇက်ယုတ်ကခဲ့တဲ့သူတွေမင်းသားကောင်းဆောင်ခဲ့တဲ့ဘလူးတွေကြောင့်မြန်မာပြည်ကဘယ်တော့မှ digital ရတခစ်ဆန်းခွင့်မရခဲ့ပါဘူးနောက်ဘယ်တော့များမှရမယ်လို့လည်းမျှော်မှန်းမရတဲ့အခြေအနေကိုပြန်ရောက်သွားပါတယ်ဆိုတော့အချိန်ကလည်းလင်းနေအတွက်ဒီတစ်ပတ်မှာတော့တိမ့်ဖီရဲ့ digital နဲ့ပတ်သက်လို့ရောက်တဲ့ရရာခစ်ကြိုးကြီးအကြောင်းခစ်ဆိုးကြီးအကြောင်းကိုတော့သဘုံထတာတော့ဒီလောက်ပါပဲတိမ့်ဖီနဲ့မောင်ရန်ရင်နဲ့ရန်လိုပါပဲလို့တခါလေကွက်ကိုထင်မိပါတယ်ဟိုပုဂ္ဂိုလ်ကခမားတို့နားဝင်အောင်အေးလူလူပြောတော့ကျွန်တော်ကတော့နားကြမြင်ကက်စရာတွေထက်ခါထက်ခါပြောနေမိရတယ်ဖြစ်နိုင်ပါတယ်အဲ့လိုဖြစ်ခဲ့ရင်တော့ကြုံပိုင်းကြော်ပြီးနားထောင်ဖို့သာတိုက်တွန်းလိုက်ရပါတယ်ဗျာယေရှုတင်ပါတယ်ဗျာနောက်ပတ်များကြုံကြရင်လဲ digital နဲ့ပတ်သက်တဲ့ကိစ္စအဝဝညံတဘုံထပါအောင်မယ်ဆိုတော့မိတ်ဆွေကြီးမောင်ရင်ပြောသလိုပဲအခွင့်အရေးရတိုင်းညံတဘုံထနိုင်ကြပါစေဗျာ